အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်မြို့ဖြစ်တဲ့တမူးမှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားမှာမကြသေးခင်ရပ်ပိုင်းတွေအတွင်းကတိုက်ပွဲဖြစ်ပွားခဲ့တာရဲ့နောက်ဆက်တွဲဖြစ်နေအိန္ဒိယဘက်ခြမ်းကိုမြန်မာပြည်ကစစ်ဘေးရှောင်တွေဝင်ရောက်လာမှာကိုစိုးရိမ်တဲ့အတွက်နှစ်နိုင်ငံနယ်စပ်ဒေသမှာလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မဏိပူရအစိုးရကပြောပါတယ်။မြန်မာနိုင်ငံအတွင်းကနိုင်ငံရေးအခြေအနေမတည်ငြိမ်မှုတွေကြောင့်နယ်စပ်ဒေသတစ်လျှောက်မဏိပူရဘတ်အချမ်းမှာ24နာရီလုံခြုံရေးတပ်ဖွဲ့တွေကင်းလည်နေတယ်လို့ပြည်내ဝင်ကြီးချုပ်ဘရန်ဆိုင်းကစနေနေ့မှာပြောပါတယ်တမူးမြို့မှာပြီးခဲ့တဲ့မတ်လ24ရက်နေ့တောက်ကြာနေ့ကနောက်ဆုံးဖြစ်သွားတဲ့တိုက်ပွဲကြောင့်အိန္ဒိယဘက်အချမ်းကိုထွက်ပြေးလာတဲ့သူတော့မရှိသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံဘက်ကလူတွေအလုံးရင်းနဲ့အိန္ဒိယဘက်ကပြည်နယ်တွေကိုဝင်ရောက်လာမဲ့အရေးကနေကာကွယ်ပေးဖို့အိန္ဒိယဗဟိုအစိုးရပြည်ထောင်စုဝင်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီလှုံ့ဆော်နေပါတယ်လို့လည်းမဏိပူရအစိုးရတာဝန်ရှိသူတွေကပြောပါတယ်မတ်လ23ရက်နေ့ကြာသပတေးနေ့ကနယ်စပ်မှာရှိတဲ့ PDF တပ်စခန်းကိုမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာမှာတော့ PDF တပ်ဖွဲ့ဝင်2ဦးကြာဆုံးပြီးတော့3ဦးဒဏ်ရာရခဲ့ပါတယ်။ဒါကြောင့် PDF တပ်ဖွဲ့တွေဘက်ကလက်တုပ်ပြန်တဲ့အနေနဲ့တမူးကလေးကားလမ်းပေါ်မှာရှိတဲ့ဗုတ်ကန်နယ်မြေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲအတွင်းမှာတော့စခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးတော့လက်နက်တွေပါသိမ်းဆီးရမိခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီတောအတွင်းမှာပဲမြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာပြီးတော့မဏိပူရပြည်နယ်မှာခိုလုံခွင့်လျှောက်ထားတဲ့မြန်မာနိုင်ငံသားတွေကိုဥပဒေနဲ့အညီအရေးယူဆောင်ရွက်သားမယ်လို့မဏိပူရပြည်နယ်အစိုးရရဲ့နိုင်ငံသားရေးနဲ့ပညာရေးတာဝန်ကိုပူးတွဲယူထားတဲ့ Regent Sun ကမနေ့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်းကဖြစ်ပေါ်နေတဲ့အခြေအနေတွေဟာအိန္ဒိယအတွက်စိုးရိမ်စရာမရှိသလိုဝင်ရောက်စွတ်ဖက်မှာမဟုတ်ဘူးလို့လည်းသူကပြောကြားခဲ့ပါတယ်ရှင်